ခုတ်တာတွေရေးလို့မရှိဘူးဆိုတဲ့ blogger တယောက်ရဲ့ blog မှာဘယ်လိုမျိုးတွေရေးပြနေသလဲဆိုတာကိုဒီတစ်ပတ် blogger တွေပြောသမျှအစီအစဉ်မှာကြည့်ရအောင်ပါရှင်မျက်စိဝေဒနာရှင်တွေကိုလေအခမဲ့ကုပေးတဲ့သူတွေရှိတာကောင်းလိုက်တာကိုသားညုံကြီးမြန်မာနိုင်ငံမှာဒီမျက်စိတို့သွားတို့ဆိုတာပုံမှန်စစ်ပြီးတော့ကာကွယ်တဲ့အလေးအကျင့်မရှိတော့မကုမဖြစ်အခြေအနေမျိုးရောက်ကုန်တဲ့သူများတယ်မလား
ဗာလေးဗျဒီမျက်စိဆရာဝန်ရဲ့ blog အကြောင်းပြောမလို့လားမဆုမြတ်မို့ရဲ့
ဟာမဟုတ်ပါဘူးတိတကူစက္ခုဒါနဆေးရုံတွေမှာလေဒီမျက်စိဝေဒနာရှင်တွေကိုအခမဲ့ကုပေးတဲ့အကြောင်း blogger တယောက်ရေးပြထားလို့ပါအ
ဲ့လိုမျိုးဆေးရုံမျိုးတွေကအတော်များများရှိတယ်ထင်တယ်ဗျအခုကဗမာကုပေးတာလဲဗျ
ဟုတ်ပါတယ်တီတကူစက္ခုဒါနဆေးရုံကဒီမြန်မာနိုင်ငံအနှံ့မှာဆေးရုံ20လောက်ရှိတယ်တဲ့အခုဘလော့ဂါရေးထားတာကတော့ဒီရှမ်းပြည်မြောက်ပိုင်းကတီဘောမြို့မှာကုပေးတဲ့အကြောင်းရှင်ဘလော့ဂါချောကအဲ့လိုမျိုးကုပေးနေတာတွေကိုသူကိုယ်တိုင်တွေ့ခဲ့တာကိုသူ့ရဲ့အစိမ်းရောင်လွင်မြင်းဆိုတဲ့ blog မှာရေးထားတာပါဒီလိုရေးရတာနဲ့ပတ်သက်လို့လည်းသူကအခုလိုမျိုးရှင်းပြပါတယ်တီ
ဘောစက္ခုဒါနဆေးရုံအကြောင်းရေးရတဲ့အကြောင်းရင်းကကျွန်မပြီးခဲ့တဲ့3လပိုင်းကတီဘောမြို့အလဲရောက်ခဲ့ပါတယ်ရောက်တဲ့အချိန်မှာကျွန်မရောက်တဲ့အချိန်မှာပဲတစ်ပိုက်ဆိုင်ပိုင်း23ချိန်မြောက်ဒီဆေးရုံကနေပြီးတော့မျက်စိကုပေးနေတာနဲ့တော့တိုက်ဆိုင်နေတိုက်ဆိုင်နေတဲ့အချိန်မှာအဲ့မှာဆေးလာကုရတဲ့ဒီတွေကဟိုအနေနဲ့ရရကအနောက်ဒီရှမ်းပြည်ထဲမှာတော့ဟိုတောင်ပေါ်တွေရတယ်ပေါ့အဲ့ရှမ်းပြည်ကျတော့တောင်ပေါ်တွေရတယ်ဆိုတော့နမ်းမဆက်တွေလည်းတော့ခက်ခဲတယ်ခက်ခဲတဲ့ခါကျတော့မြို့ဆေးရုံမတော်နိုင်ဘူးအဲ့တော့တော့တောင်သားတွေအများကြီးကတော့ဟိုဒီမတိလုံးတောင်အဲ့လိုဒီအတွက်ဒီအခမဲ့ကုတာပေးနေတာလာကုရတဲ့ဒီကအများကြီးပဲဘာသာပေါင်းစုံပါတယ်ကျွန်းပါမယ်ဟိန္ဒူပါမယ်နောက်ခရစ်ယာန်တွေလည်းပါမယ်အဲ့လိုမျိုးဘာလို့မှလူတန်းစားလည်းမခွဲခြားဘူးဘာသာတရားလည်းမခွဲခြားဘူးအကုန်လုံးတန်းတူညီညာကုပေးနေတယ်ကုပေးတာကလည်းအခမဲ့ကုပေးတယ်ပေါ့နော်အဲ့လိုမျိုးကုပေးနေတာမြင်တဲ့ခါကျတော့ကျွန်မစိတ်ထဲမှာတော်တော်လေးတီတီဖြစ်မိတယ်ဖြစ်မိလို့မှဆိုလို့ချင်းဒီအကြောင်းအရာတွေကိုစာရေးမယ်လို့ဆုံးဖြတ်လိုက်တယ်ဘာလို့လဲဆိုရင်ဒီလိုတိုင်းရင်းသားတွေရောနောက်ပြီးတော့လူမျိုးဘာသာမျိုးကုပေးနေတာတွေကိုတခြားလူတွေလည်းသိသိချင်းတယ်တခြားလူများတွေရှိသေးတယ်ဆိုရင်လည်းကုဖို့ငွေကျင်းမတတ်နိုင်တဲ့လူတွေပေါ့နော်ဒါမှမဟုတ်လည်းမျိုးကိုမသွားနိုင်တဲ့လူတွေလာပြီးတော့လည်းကုတာမှုခံနိုင်အောင်ရဲ့အေးရုံကိုတခြားစေတနာရှိတဲ့လူတွေပေါ့နော်လူကျင်တန်းကျင်တဲ့လူမျိုးရှိခဲ့ရင်လည်းဒီဆေးလုံးကိုလူနိုင်အောင်လို့ဆိုဒီ post လေးကိုရေးချက်တာ
ဒီ blog က online ပေါ်ကနေပြီးတော့ကုသပေးနေတာပေါ့ဗျ
တကယ်ကိုနေစွန်နေပြားတွေကနေပြီးတော့ဒီပတ်စံမရှိတဲ့သူတွေလည်းအခမဲ့ကုနိုင်နေဆိုတာကိုသူကအဓိကသိစေချင်တာလေ
ဒါနဲ့ဒီသူ blog ကဒီလိုမျိုးအကြောင်းတွေပဲရေးတဲ့ blog လားဗျတခြားရောဘာတွေရေးထားသေးလဲဗျ
အများသိတဲ့လို့ထင်တာမျိုးတွေကိုရွေးပြီးတော့ရေးတယ်လို့ blogger ချောကပြောပါတယ်အထူးသဖြင့်တော့ဒီကိုရေးကိုရာအကြောင်းတွေကို blog မှာတိတ်ပြီးတော့ရေးလို့မရှိဘူးတဲ့
ရှင်းပြောရရင်ကိုကိုခံစားချက်တွေပါရေးတယ်ဆိုရင်တ냐လာဖတ်တဲ့ခါကျရင်ကိုသိသူမိညာလည်းစိတ်ဆူတော့မယ်ကိုဘာဖြစ်တ냐လည်းဒေါသဖြစ်တာအဲ့လိုမျိုးကူးဆက်တော့တာမျိုးလည်းဖြစ်နေတယ်အဲ့တော့တ냐လာဖတ်လို့ဖြစ်ဘူးတရားရတာလို့ဆိုမှလည်းဟိုအတိပညာလေးတစ်ခုပြီးရတော့တာစိတ်ကြီးအေးချမ်းတာပေါ့နော်အဲ့လိုမျိုးလေးတွေကိုပို့ပြီးတော့ပေးနေစိတ်ရှိပါတယ်အဲ့လိုတောင်းနေတယ်ဒီကနေ့ဒီကနေ့ကျွန်တော်တို့ဒီလိုလေးဖြန်ပြီးတဲ့အနာကောင်နဲ့ဖြန်ပြီးတဲ့အားဟုတ်ပါတယ်။ရေးနေတဲ့အကြောင်းအရာလေးတွေပါလေးဒီအဲ့လိုမျိုးရေးနေတာရေးလို့ရအောင်လို့ဆိုပြီးမှ blog ကိုလောက်တာတော့အပြော်တန်းလောက်တာပါပဲ။ဒါပေမဲ့တဖြည်းဖြည်းနဲ့ရေးလာတာကြာတဲ့အခါကျတော့ဒီ blog လာဖတ်တဲ့သူတွေအပေါ်မှာဟိုပို့ပြီးတော့စေတနာရှိလာတာမျိုးပေါ့နော်။ဟိုရေးလိုက်တဲ့စာအပေါ်မှာတုတပဲဖြစ်ဖြစ်ရတပဲဖြစ်ဖြစ်ဒါမှမဟုတ်လဲဟိုဘဟုတုတတို့အဲနောက်ပြီးခီးသွားရဆိုတဲ့ခီးဒီခီးသွားတဲ့အကြောင်းအရာလေးတွေအမျိုးစုံမှာပဲကျွန်မဘလော့မှာတော့ဟိုဟင်းချက်နီးနဲ့ပတ်သက်တာတွေရောရေးတဲ့စာအပေါ်မှာတစ်ခုခုရသွားစေခြင်းနဲ့စိတ်ညိုနဲ့အခုနောက်ပိုင်းတော့အဲ့လိုမျိုးစာတွေပဲရေးဖြစ်တာများပါတယ
်ဒီဘလော့ထဲမှာကချင်စစ်ပြေးဒုက္ခသည်တွေရဲ့အကြောင်းမျိုးနောက်ပြီးတော့ဒီဖားကန်ကြောက်စိမ့်တွင်းတွေကြောင့်ဖြစ်တဲ့အကျိုးဆက်တွေအကြောင်းမျိုးနောက်ဆုံးရေးထားတဲ့အခုဒီတီတကူစက္ခုဒါနဆေးရုံအကြောင်းမျိုးလိုမျိုးရေးနေတာဆိုတော့ဒီလက်ရှိဖြစ်နေတဲ့အကြောင်းတွေကိုပို့ပြီးတော့မြင်သွားအောင်လို့ပြောပြခြင်းတဲ့သဘောရောပါပါလားရှင
်ဟုတ်ပါတယ်ပါပါတယ်ဒီစစ်ပြေးဒုက္ခသည်စခန်းဆိုလို့ရှိရင်ကျွန်မကကိုယ်တိုင်ရောက်သွားခဲ့တာပေါ့နော်အဲ့ဒီကိုရောက်သွားခဲ့ပြီးမှဆိုလို့ရှိရင်သူတို့နေရထိုင်ရတဲ့အနေအထားပေါ်မှာတော်တော်လေးစိတ်မကောင်းဖြစ်တဲ့စိတ်မကောင်းဖြစ်တဲ့ခါကျတော့ဒီစစ်ပွဲကြောင့်မလို့လူတွေဘလို့ဒုက္ခရောက်ရတယ်ဆိုတာလူတွေတခြားလူတွေကိုတည်စေခြင်းနဲ့ပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေပေါ့နော်အဲ့ဒါတွေကိုလည်းတည်စေခြင်းနဲ့ဖြစ်နိုင်ရင်ဒီစစ်ပွဲတွေလုံးဝမရှိစေချင်တော့ဘူးပေါ့နော်အဲ့ဒါကြောင့်မလို့ဒီတပ်ပုံကြီးနဲ့သူဒီစစ်ပွဲဒုက္ခတွေတည်တဲ့အကြောင်းကိုလည်းရေးချစ်ခဲ့တာလား
မဘလော့ပေါ်မှာဒီလိုမျိုးအကြောင်းအရာတွေကိုတင်ပြတဲ့အတွက်ပေါ့နော်ဘလောက်ထိဒီရဲ့ဟိုတက်ရောက်မှုဘလောက်ထိပြန့်နှံ့သွားနိုင်မယ်လို့ရောအမအနေနဲ့မျှော်လင့်ပါလေရှင်
အနေနဲ့တော့တတိယမမကြီးတော့လည်းမမျောလင့်ပါဘူးသူတူတယောက်ပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုပဲဖြစ်ဖြစ်အဲ့လိုမျိုးစစ်ပေါ်နဲ့ပတ်သက်ခင်ပေါ့နော်ဒီစစ်ပေါ်ဖြစ်တာလူတွေဒီလိုဒုက္ခရောက်ပါလားဆိုတာ ဟိုနည်းနည်းပါးပါးလေးဖြစ်ဖြစ်ပေါ့နော်တိရွာရင်တော့လေရေးရတာကျင်းတ်ပါပြီအများကြီးအပေါ်မှာတက်ရောက်မယ်လို့တော့စိတ်မမျောလင့်ပါ
အစင်းအောင်လွင်ပြင်းဆိုတဲ့ blog ပိုင်ရှင် blogger Chaw ဖြစ်ပါတယ်။သူ blog ရဲ့လိပ်စာကတော့ missgreenlady.com ဖြစ်ပါတယ်။စာလုံးပေါင်းပြပါမယ်။ missgreenlady.com missgreenlady.com ဖြစ်ပါတယ်
။အခုလိုမျိုးဒီမြန်မာလူရေးနေကြတဲ့ blog တွေထဲကအများနဲ့သက်ဆိုင်တဲ့အကြောင်းရပ်တွေ၊လူများစိတ်ဝင်စားမယ့်အကြောင်းရပ်တွေကိုရေးနေတဲ့ blog မျိုးတွေတွေ့လို့ပြောပြခြင်းနဲ့ဆိုရင်ကျွန်တော်တို့ကသိကြပါတယ်ဗျာ။
vermis@voanews.com စီကိုဘလော့ဂါလို့ကောင်းစင်တက်ပြီးတော့ပြောပြလို့ရပါတယ်။ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနေ့အစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းဝေဖန်အကြံပေးစေချင်ပါတယ်ရှင်။